မြန်မာရွေးကောက်ပွဲဝင်မဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်းသုံးကိုဖမ်းဆီးခေါ်ဆောင်ထိန်းသိမ်းတာကြောင့်ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကအတီးပြုကြေညာခဲ့ပါတယ်။မြို့သားကိုယ်စားလှယ်လောင်း2ဦးနဲ့မြို့သမီးကိုယ်စားလှယ်လောင်း2ဦးကို9ရက်ကြာဖမ်းဆီးထားပြီး AA ဖွဲ့ကတနင်္လာနေ့ကအွန်လိုင်းကတဆင့်သူတို့တွေရဲ့ပုံကို NLD ပုံတစည်းတွေနဲ့အတူထုတ်ပြန်ပြသပြီးအတီးပြုလိုက်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့တုံ့ပတ်တာလို့ရတဲ့အချိန်မှာအေအဖွဲ့ရဲ့လက်နက်ကင်တပ်တွေကတိုက်ပွဲတွေနဲ့ကင်းလွတ်လေရှိတဲ့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့မှာပြုလုပ်နေတဲ့ NLD ပါတီရဲ့မဲဆွယ်ပွဲတစ်ခုကိုပူရုံနဲ့တွားရောက်ပြီးကုစလေလောင်းတွေကိုဖမ်းဆီးလိုက်တာပါဖမ်းဆီးချိန်တွင်မျက်မြင်တက်တဲ့သူလည်းဖြစ် NLD ပါတီကိုထောက်ခံသူလည်းဖြစ်တဲ့တန်းစင်ဖြိုးကသူနဲ့အတူအမျိုးသားမျိုးသမီးဇယောက်လောက်ကိုအေအဖွဲ့ကရိုက်နှက်ပြီးတစ္ဆာပေါက်တွေအဖြစ်ခေါ်ပြီးတဲ့နောက်ဥမေအောင်ဒေါ်ဒီဒီမေမြင့်နဲ့ဒေါ်ချစ်ချစ်ကျော်တို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း AFP သတင်းဌာနကိုပြောပါရယ်။ဒီလက်နက်ကိုင်အဖွဲ့ကအောက်တိုဘာလ19ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ရင်းချင်တောက်ဆိုတာကြောင်းဖမ်းဆီးခံထားရတဲ့ကျောင်းသားတွေကိုအစိုးရကပြန်လုပ်ပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့ကိုယ်စားလှယ်လောင်းတွေကိုလည်းပြန်လုပ်ပေးမယ်လို့ဖော်ပြထားပါရယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမျိုးညွန့်ကတော့ပျောက်ဆုံးသွားတဲ့ကိုယ်စားလှယ်လောင်းတွေအတွက်အလွန်ဆိုးရိမ်မိတယ်လို့ AFP သတင်းကိုပြောပါရယ်။ရန်ကုန်မြို့ကအမေရိကန်တိုင်ဝမ်ကလည်းကိုယ်စားလှယ်လောင်းတွေကိုဖမ်းဆီးတဲ့အတွက်ဆိုးရိမ်မိကြောင်းနဲ့ရွေးကောက်ပွဲကာလမှာကိုယ်စားလှယ်အားလုံးပြည်ကင်းစွာနဲ့မဲဆွယ်နိုင်တယ်လို့လည်းပြောပါရယ်။ပြည်내တိုင်ဝမ်ကတော့အခုလိုဖမ်းဆီးတင်းနေတာကိုပြစ်တင်ရှုတ်ချလိုက်ပြီးကိုယ်စားလှယ်သုံးဦးကိုဘေးကင်းလုံခြုံစွာပြန်လုပေးဖို့တောင်းဆိုလိုက်ပါရယ်။